မယ်။ဧပြီလ25ရက်နေ့ဟာကမ္ဘာငှက်ဖျားယောဂတိုက်ဖျက်ရေးနေ့ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲနိုင်ဂျီးရီးယားဟာဂါနာနဲ့အတူကလေးသင်ငယ်ငှက်ဖျားကာကွယ်ဆေးတစ်မျိုးကိုခွင့်ပြုလိုက်ပါတယ်။အာဖရိကနိုင်ငံတွေမှာကြေကြေပြန့်ပြန့်ဆန့်သက်ခဲ့ပြီးတဲ့နောက်ဒီဆေးကိုဒီနိုင်ငံကစပထမဆုံးစပြီးတော့ခွင့်ပြုတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအော့စဖို့တက္ကသိုလ်ကတီထွင်ထုတ်လုပ်တဲ့ဒီကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့အတည်ပြုချက်မပေးသေးပါဘူး။အရှေ့အာဖရိကကကင်ညာနိုင်ငံမှာတော့R21 လို့ခေါ်တဲ့ဒီငှက်ဖျားကာကွယ်ဆေးရဲ့အဆင့်3စမ်းသပ်မှုမှာပါဝင်ဖို့ကလေးအယောက်600လောက်ကိုစုဆောင်းထားပါတယ်။ AP သတင်းဆောင်မကိုကိုငိမ့်ချန်အေးပြောပြပေးပါမယ်ရှင
်။ကင်ညာနိုင်ငံကကလေး2ယောက်မိခင်ယူနစ်ဂျွန်ဝါဟာငှက်ဖျားရောဂါအတွက်စိုးရိမ်နေသူပါ။သူနေထိုင်တဲ့ကင်ညာအရှေ့တောင်ပိုင်းကလီဖီမြို့ကမီဘူရိုဆာဘာရွာလေးဟာကင်ယွန်ရန်ဒေသဖြစ်လို့ဆွဆွတ်ပြီးငှက်ဖျားအန္တရာယ်ရှိနေလို့သူသားသမီးတွေအတွက်စိတ်ပူနေရတယ်လို့ပြောပါတယ်။
ဒ
ီမှာကပူနွေးဆွဆွပြီးလူတွေကချင်းအောင်တဲမှာလည်းမအိပ်ကြပါဘူးဈေးရုံတွေကအဝေးကြီးနဲ့ဈေးကလည်းကြီးပါတယ်ဆိုတော့ကာကွယ်ဈေးကောင်းကောင်းလိုပါတယ်ကလေးတွေချင်းကိုက်လို့တစ်လ3ခေါက်လောက်ဈေးရုံကိုပို့ပို့နေရပါတယ်ဈေးဘူးတွေကုန်လို့ပိုက်ဆံလည်းမစုနိုင်ပါဘူးထိရောက်တဲ့ကာကွယ်ဈေးကယောဂါကိုအမြင့်ပြအောင်လုပ်နိုင်မှာမို့အများကြီးအထောက်အကူဖြစ်မှာပ
ါခင်ဗျာမ20လူ3တန်းခွဲကျော်လောက်ငှက်ဖျားယောဂါကူးစက်ခံနေရတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာဝေးဌာနကခန့်မှန်းထားပါတယ်။ဒီယောဂါနဲ့ကင်ညာနိုင်ငံသား1000ကျော်နှစ်စဉ်သေဆုံးနေရတာပါ။ကင်ညာကဆေးပညာသုတေသနအဖွဲ့တစ်ခုဖြစ်တဲ့ KEMRI Welcome Trust ကငှက်ဖျားယောဂါခုခံကာဝေးဆိုင်ရာပညာရှင် Francis Nunku ကတော့ခုကာဝေးဆေးသစ်ကအကျိုးရှိမယ်လို့ယုံကြည်နေပါတယ
်။ In the case of malaria, a mosquito bites you and injects a parasite form called sporozoite.
ချင်းကလူကိုကိုက်တဲ့အခါယောဂကူးစက်နိုင်စွမ်းရှိတဲ့ sporozoite လို့ခေါ်တဲ့မျိုးစေ့ရုပ်သွင် cell ကပားပိုးတစ်မျိုးကိုအရေးပြားတဲ့ထိုးသွင်းပေးလိုက်ပါတယ်။အဲ့ဒီ sporozoite တွေကသွေးပြန်ရည် lymph နဲ့သွေးလည်ပတ်မှုစနစ်ကနေတဆင့်အသည်တွေကိုရောက်သွားပါတယ်။အခု R21 ကာကွယ်ဆေးက sporozoite တွေကိုတိုက်ဖြတ်ပြီးအသည် cell တွေထဲအထိမရောက်အောင်ကာကွယ်ပေးပါတယ်။
R21 ကာဝဆေးသစ်ကိုလူများကအကောင်းမျှော်လင့်ထားကြပါလေ။ဒီဆေးဟာလက်ရှိမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကခွင့်ပြုထားတဲ့ RTSS ငှက်ဖျားကာဝဆေးထက်ပိုမိုထိရောက်တယ်လို့အစိုးရစမ်းသပ်မှုတွေရဲ့ပဏာမရလဒ်တွေကညွှန်းဆိုနေပါလေ။နောက်ပိုင်းစမ်းသပ်မှုတွေရဲ့အဆုံးသတ်ရလဒ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီ R21 ကာဝဆေးရဲ့ထိရောက်မှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကလေ့လာသုံးသပ်နေဆဲဖြစ်ပါလေ။ပြီးခဲ့တဲ့ April 13ရက်နေ့ကတော့ North Africa တက်ကဂါနာနိုင်ငံဟာဒီဆေးကိုလက်ခံအတည်ပြုခဲ့တဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပြီးအဲ့ဒီနောက်မှာ Nigeria ကလည်းအတည်ပြုလာပါတယ် WHO ကတော့ Kenya အပါအဝင် Africa နိုင်ငံ၃နိုင်ငံမှာတရားဝင်ခွင့်ပြုထားပြီးဖြစ်တဲ့ကမ္ဘာပထမဆုံးငှက်ဖျားရောဂါကာကွယ်ဆေး RTSS စမ်းသပ်ထိုးပေးတဲ့ရှင်ပြေးအစီအစဉ်ကိုစတင်နေပါတယ်ဒါပေမဲ့အဲ့ဒီမူလပထမငှက်ဖျားကာကွယ်ဆေးကအခက်အသက်တွေရှိတယ်လို့ငှက်ဖျားယောဂါကာဝဆေးပညာရှင် Francis Nunku ကတော့ဆိုပါတယ် KEMRI Welcome Trust ဆေးသုတေသနအဖွဲ့ကသိပ္ပံပညာရှင်တွေဟာဆေးသစ် R21 စမ်းသပ်မှုမှာပါဝင်ကြပါတယ် Nunku ကိုယ်တိုင်ကလည်းဒီစီမံကိန်းမှာတက်ခွဲခန့်အဓိကတာဝန်ရှိသူပါကာဝဆေးကောင်းဖြစ်ဖို့ WHO ရဲ့စံသတ်မှတ်ချက်ကလက်တွေ့စမ်းသပ်မှုတွေမှာ85%နဲ့ထက်ကာကွယ်နိုင်ရမယ်လို့သူကဆိုပါတယ်အခုစမ်းသပ်နေတဲ့ကလေး 4,800 ယောက်ပါဝင်တဲ့အဆင့်3စမ်းသပ်မှုရလဒ်ကWHO အတွက်အရေးကြီးတဲ့အချက်လက်တွေပေးပါလိမ့်မယ်လို့နန်ဂူကပြောပါတယ
် Data from the ongoing phase 3 trial in Kenya, Tanzania, Mali and Burkina Faso.
Once Kenya, Tanzania, Mali, Burkina Faso နိုင်ငံတွေမှာစမ်းသပ်နေတဲ့အဆင့်3ရဲ့ရလဒ်တွေကို WHO စီကိုအကြောင်းကြားတာနဲ့တပြိုင်နက် WHO ကဒါကိုလေ့လာအကဲဖြတ်ပါလိမ့်မယ်။ကာကွယ်ဆေးဟာစိတ်ချရပြီးကာကွယ်နိုင်စွာမြင်မာတယ်လို့ယုံကြည်ခဲ့ရင်ဒါကိုကြဲကြဲပြတ်ပြတ်အသုံးပြုနိုင်ဖို့ WHO ကယာယီခွင့်ပြုချက်ပေးပါမယ်
။ငှက်ဖျားယောဂါဟာလူအသက်ကိုဆုံးရှုံးစေရင်သာမကပဲလူမှုအတိုင်းဝိုင်းတွေကိုလည်းထိခိုက်ပျက်စီးစေပါတယ်။အသက်အိုးအိမ်စီးစိမ်ပညာရေးစီးပွားရေးလုပ်ငန်းတွေနဲ့လူအဖွဲ့အစည်းရဲ့စီးပွားရေးတစ်ခုလုံးကိုအနှောက်အယှက်ဖြစ်စေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အဆိုအရ2021ခုနှစ်မှာလူပေါင်း248တန်းဟာငှက်ဖျားယောဂါဖြစ်ပွားခဲ့ပြီးလူပေါင်း63,900ဟာဒီယောဂါနဲ့သေဆုံးခဲ့ရပါတယ်။ငှက်ဖျားဖြစ်ပွားမှုအများစုကအာဖရိကတိုက်မှာဖြစ်ပြီးဒီဒေသမှာသေဆုံးမှုအားလုံးရဲ့96%ကအသက်5နှစ်အောက်ကလေးငယ်တွေပါ။ငှက် ှက်ဖျားယောဂါကိုအပူပိုင်းဒေသနိုင်ငံတွေမှာအများဆုံးတွေ့ရပြီးနော့ဖလစ်ချင်းအမမျိုးကနေလူကိုကူးစက်ဆေးတာပါ။အသက်အန္တရာယ်ရှိတဲ့ဒီယောဂါကြောင့်အဖျားတက်ချမ်းတုံခေါင်းကိုက်ပင်ပန်းနွမ်းနေတာတွေခံစားရတယ်လို့တက်တာနဲ့အသက်ရှူရခက်ခဲတဲ့လက္ခဏာတွေလည်းကြုံတွေ့ရတတ်ပါတယ်။ကိုယ်ဝန်ဆောင်အမျိုးသမီးတွေအသက်၅နှစ်အောက်ကလေးငယ်တွေနဲ့ခုခံအားကျဆင်းမှုယောဂါ HIV AIDS ရှိသူတွေမှာကူးစက်နိုင်ခြင်းမြင့်မားပါတယ်။ဒီယောဂါကိုဆေးဝါးနဲ့ကာကွယ်နိုင်တယ်လို့ချင်မကိုက်ခံရအောင်ချင်အောင်နဲ့အိတ်တာလို့အစီအမံနေနဲ့လဲကာကွယ်နိုင်ပါတယ်။နှစ်စဉ်ဧပြီလ25ရက်နေ့ရောက်တိုင်းလဲငှက်ဖျားယောဂါတက်ဖြစ်ရေးနေ့အဖြစ်ကမ္ဘာတော်မှာငှက်ဖျားကာကွယ်ရေးဘူးသုဒ္ဓတွေဖြန့်ဝေရာယောဂါကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်တာတွေလှုပ်လှစ်ရှိကြပါတယ်။